အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အပေါင်းအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့အတင်းကြီးရဲ့ရည်တည်ချက်ကိုမြန်မာစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။ဒီလနှောင်းပိုင်းကျင်းပမဲ့ထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အလက်ရှားဥက္ကဋ္ဌဘရူရန်နိုင်ငံကစနေနေ့မှာတင်ဝင်ချိန်ညာလိုက်ပြီးတဲ့နောက်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကချိန်ညာချက်ထုတ်ပြန်လိုက်တာပါ။အာဆီယံဥက္ကဋ္ဌရဲ့ချိန်ညာချက်မှာဒေသရင်းလုံခြုံရေးနဲ့စီးပင်းစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုဖြစ်နေအာဆီယံရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပါမှုတွေအပေါ်မှာမြန်မာနိုင်ငံပြည်ထနာကရိုက်ခတ်လာနေတာကြောင့်အဖွဲ့ဝင်တွေဆွေးနွေးနေကြောင်းဖော်ပြထားပါတယ်။မြန်မာစစ်ကောင်ဆောင်စားနိုင်ငံရေးကဏ္ဍကမဟုတ်တဲ့သူတယောက်ယောက်ကိုသာလက်ခံဖို့တောက်ကြနေအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးနောက်တည့်မှာပြည်ဝင်ချိန်ညာချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံကကိုစားပြုတက်ရောက်မဲ့သူနဲ့ပတ်သက်ပြီးအာဆီယံရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ကြီးရဲ့အခြေခံမူရင်းနဲ့ကန့်ညီမှုမရှိတဲ့အတွက်စိတ်ပျက်ကြောင်းနဲ့အပြင်းထန်ကန့်ကွက်ကြောင်းတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်အာဏာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးကျက်တူတွေပေါ်နေတာကိုဖြေရှင်းဖို့ရည်ရွယ်ပြီးတော့အထူးကိုယ်စားလှယ်တူတာဝန်ပေးဖို့ပါဝင်အာဆီယံကပြီးဧပြီလထဲမှာဘုံသဘောတူညီချက်၅ချက်ချမှတ်တာဖြစ်ပါတယ်။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ပါဝင်တက်ဆိုင်သူတွေနဲ့တွေ့ခွင့်မရသေးတာကြောင့်အာဆီယံနဲ့နိုင်ငံတကာအတိုင်ပင်ကနေဖိအားပေးနေကြတာဖြစ်ပါတယ်။